မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာရာနဲ့ချီတဲ့မြို့ကန်တွေကစနေနေ့ကလမ်းတွေပေါ်ထွက်စစ်ဝေးဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဆူတောင်းပွဲနဲ့ညဘက်ဆန္ဒပြပွဲတွေအတွင်းစစ်တပ်အာဏာပိုင်တွေဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တခြားခေါင်းဆောင်တွေကိုပြန်ပြီးလှုပ်ပေးဖို့လဲတောင်းဆိုခဲ့ကြတာပါ။ဒါတ
င်းနေတဲ့ဆိုတာညဘက်လို့တော့တည့်ရမြောက်နေပါတတိကတော့ကျွန်တော်တို့စစ်ကောင်စီကိုတို့ထုတ်ထားတဲ့စစ်ပစ္စည်းကနေလိုက်မလာဘူး။အခုကိုဆက်ကျင်နေဆိုတော့အမီနဲ့သနောက်ကြတာပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဒီတာဆုံးသွားတဲ့အာဏာမီလေးကိုပုံပြတဲ့အနေနဲ့တော့တို့တော့ဟိုဒီရဲ့ဖုန်းနဲ့သနောက်ကြတယ်ပေါ့နော
်။ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာတစ်ခုဖြစ်တဲ့တဲရန်စင်ကေဟာရှိနဲ့ဗဟိုလမ်းမတွေပေါ်မှာတော့လမ်းမတွေပေါ်မှာပိတ်ကားတွေထောင်းပြီးဒီမိုကရေစီရဲ့လှုပ်ရှားမှုတွေနိုင်ငံရေးခေါင်းဆောင်တွေရဲ့ဟောပြောမှုတွေကိုပြသကြပါတယ
်။ဒီဘက်ဖြစ်မှာတော့ဒီလူမျိုးတော်လာရေးတွေများစွာတဲ့မှာဘုမနေဦးတော်လာရေးကလည်းကမ္ဘာကြီးရဲ့တင်ယိုးတစ်ခုလည်းပါဖို့အစင်းနေဖြစ်နေတယ
်။ February 1ရက်နေ့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ထိခိုက်ဒေဆုံးရသူတွေရှိနေပေမဲ့လည်းကန့်ကွက်လှုပ်ရှားမှုတွေကတော့နေရောညပါဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်။